ကွလွန်ဒူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာအမှန်တရားအတွက်ဇွဲလုံးလားအပြည့်နဲ့ယက်တီတူဖြစ်တယ်လို့မြန်မာဒီမိုကရေစီရေးအတွက်လဲဆွမ်းဆွမ်းတမန်ကူညီခဲ့သူဖြစ်တယ်လို့အမေရိကန်ရောက်မြန်မာအရေးတကြွလှုပ်ရှားသူရဲ့အမြင်ကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်
ဂျွန်မက်ကိန်းအတွက်ဝန်ထမ်းကြောင့်တော်ဝင်လာတွေဆက်လက်ဝင်ရောက်လာနေသေးဖြစ်ပြီးသူ့အတွက်အောက်မွေးပွဲအထိမ်းအမှတ်အခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာသတင်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်အဲ့ဒီမျိုးတွေကတော့သူလွတ်တော်အမတူအဖြစ်ကိုစားပြုခဲ့တဲ့အိုင်ဇိုနာပြည်နယ်ဖီနစ်မြို့လွတ်တော်အမဖြစ်နှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့နဲ့သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတော်ရှိရာမယ်လန်ပြည်နယ်မြို့တော်အနာပိုလစ်မြို့လို့ဖြစ်ပါတယ်ဂျွန်မက်ကင်းဟာ1983ခုနှစ်မှာအောက်လွတ်တော်အမအဖြစ်စတင်ရွေးကောက်တင်မြှောက်ခံရခြင်းကနေကွယ်လွန်တဲ့အချိန်ထိအမှန်တရားအတွက်ရဲရဲဝံ့ဝံ့ရပ်တည်ဆောင်ရွက်ခဲ့သူအဖြစ်အမေရိကန်နိုင်ငံရဲ့လောကမှာလေးစားယုံကြည်ခံရသူတူဖြစ်ပါတယ်မြန်မာအပါအဝင်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်တုံးနေတဲ့တိုင်းပြည်တွေမှာဒီမိုကရေစီထွန်းကားရေးအတွက်တူတက်နိုင်တဲ့အခန့်ကဏ္ဍကနေကူညီဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ SNLD ပါတီကိုစားပြုပြီး1990ပြည်နှစ်ရွေးကောက်ပွဲမှာအရွေးချက်ခံရပြီးလက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေချနေထိုင်တဲ့စာဝန်ဖေကပြောပါတယ
်သူကတကယ်အမေရိကန်နိုင်ငံရေးသမားဖြစ်တယ်လို့ပြောလို့ရတော့ဗျာမှန်တယ်ချင်တဲ့တိကျအောင်လို့မျှော်တမ်းလုပ်တယ်လို့ကျွန်တော်မြင်ပါတယ်သူပါတီနဲ့ဆန်ကျင်အောင်လုပ်ခဲ့လို့ကျွန်တော်တွေ့လဲရပါတယ်အဲတော့လမ်းကျင်တစ်ခုကိုသူနားလဲတဲ့သူမှန်တယ်လို့ယူထားတယ်လမ်းကျင်တစ်ခုကိုသူစကဲနဲ့စောက်ကန်နေတဲ့အမှာတော့အားလုံးကလေးစားအောင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လို့အဲ့ဒါကိုကျွန်တော်သိမိတယ်လို့ပေါ့နော်အဲ့လိုပဲမြန်မာနိုင်ငံရေးသူခွင့်ရေးဒီလိုမျိုးစီးရေးကိစ္စတွေမှာလည်းဒီတိုင်းပါပဲလူခွင့်ရေးလေဒီဝေဒီယောဒီတကယ်ယုံကြည်တယ်ယုံကြည်တဲ့အတိုင်းပဲသူပြင်အောင်လုပ်ခဲ့တယ်သူစိတ်ရယ်နဲ့ရှေ့တော်မဆန်းနိုင်ဘူးဟိုစစ်တဲ့ပုံမှန်ကြီးကိုရောင်းသွားပြောမှလုပင်လုပ်ထိုက်တာကိုသွားလုပ်တယ်သူလည်းဟိုကောသူတကယ်လည်းသူရဲ့ရက်တိချက်ခိုင်မြဲတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါဆိုလည်းကျွန်တော်ကိုယ်ယူပါတယ်သူကွယ်လွန်လာတဲ့အတွက်လည်းကျွန်တော်စိတ်ထဲမှာသဘောမျိုးတာတာကြီးဖြစ်အောင်
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံအပြီးထမ်းမြန်မာနေဇဒေသမှာအခြေစိုက်တဲ့ရဟန်းပြိုမြာတမကဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်လက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေစိုက်တရင်သုံးနေသူလည်းဖြစ်တဲ့ဆရာတော်ဦးခေမာစာရကလည်းမြန်မာဒီမိုကရေစီအရေးအတွက်ထောက်ခံအားပေးတဲ့ဥပဒေတွေအမေရိကန်လွှတ်တော်မှာပြဋ္ဌာန်းနိုင်အောင်ဂျွန်မက်ကိန်းကဥဆောင်လှုပ်ရှားခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်တောင်းမွန်ကြီးနဲ့မှာမြန်မာနိုင်ငံအတွက်အချက်၄ချက်သူတို့ရှာမှတ်တယ်နောက်ပါလီမန်ကိုတင်ပေးလိုက်တယ်ပါလီမန်မှာသူတို့ဒီအစိုးရကမလုပ်လဲဆိုတော့မြန်မာနိုင်ငံဒီမိုကရေစီနေရာသမျှကာလပတ်လုံးအမေရိကန်အစိုးရတိုင်းတာဝန်ရှိတယ်တာဝန်ယူရမယ်ဆိုတော့ပါလီမန်မှာဆုံးဖြတ်နိုင်အောင်ကြောက်အောင်ဒီ Dramatic Party ကလုပ်သွားတယ်နောက်ပြီးသမ္မတကတော့စင်ကာပူရဲ့အတွက်လည်းလက်မထိုးပြီးတော့အတည်ပြုခဲ့တာပေါ့ဒါလည်းမြန်မာနိုင်ငံမှာသူတို့ဒီအာဏာရှင်တွေနောက်ဆုတ်တော့အောင်ဒီမိုကရေစီပွင့်လန်းတော့အောင်အခွင့်အရေးတွေရလာအောင်သာပေးခဲ့တာဆိုတော့ဂျွမ်မက်ကင်းကပါဝင်ဦးဇေတော်အများကြီးကြီးကျင်ကျင်ကြီးကောင်းတာပေါ့ဒါရဲ့ဂျွမ်မက်ကင်းရဲ့ခြေရလက်ရာတွေလည်းရှိတယ်ပေါ့မြန်မာနိုင်ငံကိုတက်ရောက်သွားပြီးတော့ဒီလိုအရေးပါတဲ့ပုံကိုတရားဥကသွားရောက်လေးလာတဲ့အပြည်သူတွေကိုအားပေးတယ်သူ့နိုင်ငံမှာလည်းပဲဒီလိုအဆိုတွေကြလာအောင်ဖိအားတွေရလာအောင်သူတို့ဆောင်ရွက်သွားတယ်ဆန်ရှင်တွေနဲ့ပိုက်ခဲ့တယ်နိုင်ငံဥပမာအင်္ဂလန်တို့ထောက်ခံလာအောင်ဂျပန်တို့ထောက်ခံလာအောင်ဒီလိုအမေရိကန်အစိုးရအစဉ်ကကြိုးပမ်းသွားတယ်သောဦးဇင်းတို့လေအဲဒီကသူတို့နဲ့ပဲအတူတူပေါင်းလို့ရတာလေဆိုတော့ပိုတိတာပေါ့
သူအနေနဲ့ဂျွန်မက်ကိန်းနဲ့လူကြီးမရင်းနှီးပေမဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုဒီဇိုင်းမမထောက်ခံအားပေးသူဖြစ်တာကြောင့်ဖီနစ်မြို့မှာရှိတဲ့သူရုံးရှိမှာထောက်ခံကြောင်းဆန္ဒဖော်ထုတ်ခဲ့ဘူးလေလို့လည်းဆရာတော်ဦးခေမာစာရကမိန့်ပါတယ
်ဒီလူတွေကတော့ထောက်ခံကြပါတယ်ဘာလို့လဲသူလည်းဂုဏ်ယူကြတာဟုတ်သူနည်းတော့လူရှင်းမတွေ့ဖြစ်ပါဘူးသူစီရောတော့မြန်မာနိုင်ငံအကြောင်းတွေစာပို့တယ်နောက်သူရုံးမှာသူပါတီသူကပ်ပုံတွေခိုင်ပြီးတော့မြန်မာနိုင်ငံကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းဆန္ဒပြကြတော့လူငယ်ရာလို့ရှိအမေရိကန်ကျောင်းသားတွေလည်းပါတော့ပေါ့သူမြန်မာနိုင်ငံသွားတယ်ဒါမျိုးတွေတော့ရှိတယ်လေနောက်သူ့ကိုလည်းပဲဒီနေမှာအမေရိကန်ကတို့ကမေးချေတော့မြန်မာနိုင်ငံကိုအထောက်အပံ့တဲ့ပုံစံတရားလေးဖြစ်တယ်မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့ပုံစံတရားလေးဖြစ်တယ်နောက်သူတို့များများလေးလုပ်ပေးကြတာပေါ့ထောက်ခံမှုလေးဒီအတွက်သူတို့ကထောက်ခံတဲ့အနေနဲ့လူငယ်အားလို့ဆန္ဒပြရတယ်ဖိနေမှာပေါ့
ဂျွန်မက်ကင်းဟာ2011ခုနှစ်မှာမြန်မာနိုင်ငံကိုတွားရောက်ပြီးမ မြန်မာပြည်ရဲ့အတွင်းကူးပြမှုအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်အခက်အခဲစင်ခေါ်ချက်တွေနဲ့ကြည့်နေတဲ့မြန်မာနိုင်ငံရေးကိုအားပေးခဲ့တဲ့အပြင်လူမှုရေးပိုင်းမှာဆိုရင်လည်းအစ်ချမ်းပြည်ဝေဒနာရှင်တွေကိုကုသပေးနေတဲ့စင်တာတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များကြီးကကော်မတီဥက္ကဋ္ဌအဖြစ်မစ္စတာမကင်းတာဝန်ထမ်းဆောင်နေတဲ့ကာလအတွင်း နဲ့ပတ်သက်လို့လဲသတင်းပညာဆိုတာရာဇဝမှုမဟုတ်ကြောင်းလူမျိုးလုံးရှင်းလင်းဖယ်ရှားမှုကိုဖော်ထုတ်တဲ့သတင်းနောက်တွေအပေါ်ဆွဲချက်တင်လိုက်တာဟာနိုင်ငံရေးအရာဖြစ်ပြီးတရားလွန်တဲ့လုပ်ရဖြစ်တယ်သူတို့ကိုအများဆုံးလွတ်ပေးတင်တယ်လို့တက်တာလူမှုကွန်ရက်ကတစင်ရေးသားခဲ့ပါတယ်ဂျွန်မက်ကိန်းနဲ့တင်ကိန်းလိုထင်ရှားတဲ့အထက်လွှတ်တော်အမတ်တွေကကမ္ဘာကထပြုရေးဆွဲပြီးဇန်နဝါရီလမှာတင်သွင်းထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကိုပြစ်တင်ဆုံးချပြီးအကြမ်းဖက်ပဋိပက္ခကြောင့်ထွက်ပြေးသွားတဲ့ဒုက္ခတွေဘေးရန်ကင်းရှင်းဂုဏ်သိက္ခာရှိစွာကိုယ်တော်နဲ့ကိုရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်ပြန်နိုင်အောင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရားကိုအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှမှတ်လကအတည်ပြုပေးကြပါတယ်ဂျွန်မက်ကိန်းကွယ်လွန်သွားတဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကလည်းအတိအကျတုံ့ပြန်ရေးသားကြတာမှာသူဟာစစ်မှန်တဲ့အမေရိကန်သူရဲကောင်းဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောကြားလိုက်ပြီးဗြိတိသျှနိုင်ငံရဲ့ဝန်ကြီးဆွေဇာမေကလည်းကိုဂျိုးဆွန်ပြီးတမ်းပြည့်အတွက်ပေးဆက်သူအဖြစ်ဆံပြနေထိုင်ခဲ့သူဖြစ်ကြောင်းပြောပါတယ်ဂျွမကင်းဟာဗီယက်နမ်စစ်ပွဲအတွင်းစစ်သုံးပန်းအဖြစ်နှစ်ကာလရှည်ကြာစွာဖမ်းဆီးခံထားခဲ့ရပေမဲ့နိုင်ငံအခြားစစ်ပွဲတွေကြောင့်တည်ရှိနေတဲ့ဒဏ်ရာတွေကိုကုစားနိုင်အောင်ဥဆောင်ဂျိုးပန်းခဲ့သူဗီယက်နမ်အမေရိကန်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်အောင်ဂျိုးပန်းခဲ့သူဖြစ်တယ်လို့ဟနွိုင်းမြို့အမေရိကန်တန်ယုံကဂျွမကင်းကွယ်လွန်ခြင်းအထိတ်မှထားရှိတဲ့အမှတ်တမ်းမှာဗီယက်နမ်နိုင်ငံရဲ့ဝန်ကြီးဖမ်ပင်မင်းကရေးသားခဲ့ပါတယ်ဂျွမကင်းရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်ဂါရဝပြုနေအောင်အရီဇိုနာပြည်နယ်ဖီနစ်ခ်မြို့မှာရှိတဲ့ပြည်နယ်လွတ်တော်အဆောက်အဦအတွင်ဗိုလ်ထုနေကစပြီးနေရကြထားရှိမှာဖြစ်ပါတယ်။အဲဒီကနေမှသူ့ရဲ့ရုပ်အလောင်းကိုလွတ်တော်မှအဖြစ်30နှစ်ကြာတူထောင်ထမ်းဆောင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့ကလွတ်တော်အဆောက်အဦဗဟိုခန်းမအလယ်မှာစနေနေ့အထိထားရှိမှာပါ။ဝါရှင်တန်ဒီစီမြို့ကနေရှင်နယ်ကက်သီဒရယ်မှာကျင်းပမဲ့သူ့အတွက်အောက်မွေပွဲအခမ်းအနားမှာတော့အမေရိကန်သမ္မတဟောင်းနေဖြစ်ကြတဲ့ဘာရက်ကိုဘားမားနဲ့ဂျော့ချ်ဒဗလျူဘုရှ်တို့တက်ရောက်စကားပြောကြားကြမှာဖြစ်ပါတယ်။ဂျွမကင်းရဲ့ရုပ်အလောင်းကိုတော့မေလန်ပြည်နယ်မြို့တော်အနာပိုလစ်ကတူတက်ခဲ့တဲ့ရေတပ်စစ်တပ်ကတော်မှလာမဲ့တင်းငွေနေကြရင်မြေမြုပ်တကြုံမှာဖြစ်ပါတယ်ခင်ဗျာ